Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ3ရက်တောက်ကြနေ့ညဘက်9:30နာရီအစီအစဉ်တွင်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့52တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။သမ္မတဒိုနယ်ထရမ့်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်ရေးထားတဲ့စာကိုဒီနေ့တောက်ကြနေမှာလက်ခံရယူဖို့ရှိနေပါတယ်။ Now this ယူရောပသမဂ္ဂ EU ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံသတ္ထုတွေအပေါ်မှာအမေရိကန်ကဒီနေ့ကစလို့အခွန်တွန်းမြေကောက်ခံလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုက်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကပဋိပက္ခအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကကော်မရှင်အစ်တစ်ခုထပ်မံဖွဲ့စည်းမဲ့အပေါ်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်
။အဲ့တော့ဒါကအပြည်ပြည်ဆိုင်ရာရဲ့စိုးရိမ်သောကလည်းရှိနေတဲ့အတွက်ကြောင့်ဒီလိုဖွဲ့စည်းမှုဟာဒီနေ့အချင်းတော့စီလျော်တဲ့အချက်လည်းလို့ကျွန်တော်ထင်ပါတယ်။ဒီအဖွဲ့ဒီနိုင်ငံတော်သမ္မတ
ကော်ဖီအာနန်ရဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေလွင်ပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါဒါအပြင်အပြည့်ရထားတဲ့တိုင်းနာလက်နက်ကိုင်တပ်တွေအပေါ်မြန်မာစစ်တပ်ကတင်ကြလာတာကြောင့် NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးဖို့ခက်ခဲလာတယ်လို့ကရင်နီအမျိုးသားသုတ်သက်ရေးပါတီကပြောလိုက်တဲ့သတင်းမကြာခင်လပိုင်းအတွင်းကျင်းပမယ်လွတ်တော်ကြားဖြတ်ရွေးကောက်ပွဲကျင်းပရေးပြင်ဆင်ချက်တွေနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့တွေ့ဆုံမေးမြန်းခန်းတွေကိုလည်းကြားမှာပါဒုတိယပိုင်းနာရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူတွေနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်ရေးသားထားတဲ့စာကိုဒီနေ့တောက်ကြနေ့မှာလက်ခံရယူဖို့ရှိနေပါတယ်ဒါဟာဇွန်လ12ရက်နေ့မှာကောင်းဆောင်နှစ်ဦးစင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်ချိုးတင်ပြင်ဆင်မှုတွေဆောင်ရွက်နေချိန်မှာပဲစာလက်ခံရရှိတာလည်းဖြစ်ပါတယ်နယူးယောက်မြို့ကနေတဆင့်ရောက်လာမဲ့မြောက်ကိုရီးယားအရာရှိကင်မြုံချိုတည်ဆောင်လာမဲ့အဲ့ဒီစာကိုသမ္မတထရမ့်လက်ခံရယူမှာပါကင်မြုံချိုဟာနှစ်ပေါင်း20အတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အဆင့်မြင့်ဆုံးမြောက်ကိုရီးယားအရာရှိလည်းဖြစ်ပါတယ်။ဒါဟာစင်ကာပူနိုင်ငံမှာဒီဇွန်လ12ရက်နေ့ကျင်းပနိုင်ချေရှိတဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးလက်တွေ့ကျတဲ့တိုးတက်မှုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားပြီးတရက်အကြာမှာသမ္မတထရမ့်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့စာကိုလက်ခံရရှိမှာလည်းဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လွန်ခဲ့တဲ့82နှစ်ရည်အတွင်းမှာတည်ထားတဲ့တိုးတက်မှုတွေရအောင်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းနယူးယောက်မြို့မှာကင်မြုံချိုနဲ့မနေ့တုန်းကတွေ့ဆုံအပြီးဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့လှုပ်ဆောင်စရာတွေအများကြီးကြံနေသေးတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားတွေဘက်ကဗျူဟာအစ်စ်ကိုချမှတ်ဆောင်ရွက်နေတယ်လို့သူယူဆတဲ့အကြောင်းဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးအတွက်နောက်ကျောင်းပြန်လှည့်လို့မရအောင်စစ်ဆေးနိုင်တဲ့အခြေအနေမျိုးအပါအဝင်ဒီလုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိတဲ့ဘက်ကိုဥတီတဲ့လမ်းကြောင်းကိုမြောက်ကိုရီးယားတို့အနေနဲ့ရွေးချယ်ရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီတော့တွင်မှာပဲဒီနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးအတွက်အရည်ရွယ်ပြီးတော့တောင်တန်းမြောက်ကိုရီးယားကအဆင့်မြင့်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒါဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမကျင်းပခင်မှာပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ရှင
် EU ဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုရဲ့တင်သွင်းတဲ့တမနီအပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံသတ္ထုအပေါ်အခွန်10ရာခိုင်နှုန်းအမေရိကန်အစိုးရကဒီကနေ့တောက်ကြနေကစပြီးတိုးမြင့်ကောက်ခံလိုက်တာကြောင့်အတ္တလန္တိတ်ရာဝန်ဒေသနိုင်ငံတွေမြောက်အမေရိကန်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးတင်မာမှုတွေတိုးလာစေပါတယ်။တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးစတဲ့နိုင်ငံတွေနဲ့ပတ်သက်လို့တော့တမနီနဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်သတ်ဖို့အမေရိကန်ကညှိနှိုင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ရေးဝန်ကြီးဝဲလ်ဘာရော့စကာဒရင်းနောက်တွေကိုတယ်လီဖုန်းကနေပြောကြခဲ့ပါတယ်တရုတ်နိုင်ငံသားဌာနကတော့အမေရိကန်ရဲ့အခုလိုလှုပ်ဆောင်မှုနဲ့ပတ်သက်လို့တခြားနိုင်ငံတွေအနေနဲ့လည်းကိုယ့်ရဲ့ပုံမှန်ကုန်သွယ်ရေးကိုမထိခိုက်အောင်ကာကွယ်ဆောင်ရွက်သင့်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်ရဲ့တမနီနဲ့အလူမီနီယံပုတ်ကုန်ခွန်တိုးမြင့်တင်းကျမှုကိုကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကလည်းဝေဖန်ထားပြီးဒီပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတော့ကုန်သွယ်ရေးမှာတခြားသူတွေအသာစီးရနေတာကိုခံနေရတဲ့အမေရိကန်ရဲ့နေရက်တွေကုန်လွန်သွားပြီဆိုပြီးစကလုံးပြင်းပြင်းထန်ထန်တုံးပြီးတော့ကြာတာပရင်းနေကတုံ့ပြန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုအတွင်းအဓိကကြတဲ့ကုန်ထုတ်လုပ်ငန်းတွေမှာအလုပ်အကိုင်အခွင့်အလမ်းတွေနဲ့ဆက်ယုံအလုပ်ယုံတွေကိုကာကွယ်ပေးဖို့အတွက်အခုလိုဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးသမ္မတထရမ့်ကအကြေညာပြောဆိုနေခဲ့တာပါသမ္မတရဲ့ဆောင်ရွက်ချက်တွေဟာအမေရိကန်ရဲ့တမနီနဲ့အလူမီနီယံထုတ်လုပ်ကုန်တွေကာကွယ်တာဖြစ်တယ်လို့အမျိုးသားလူညုံရေးအတွက်အရေးပါတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အင်ဂျီရောပြောခွင့်ရရတ်ရှားကလည်း Fox သတင်းဌာနကိုပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုရက်အတွက်အမေရိကန်ရဲ့အရေးပါဆုံးဗျူဟာမြောက်မဟာမိတ်တချို့ကပါချက်ချင်းပဲပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါ
။ စပိန်ဝန်ကြီးချုပ်မာရီယာနိုရိုချွိုင်းကိုဒီလွှတ်တော်မှာအယုံကြည်မရှိအဆိုနဲ့ဒီနေ့ဖယ်ရှားလိုက်ပြီးတဲ့နောက်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ထရိုဆန်ချက်စ်စပိန်နိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်လာပါတော့မယ်။တာဝန်ထမ်းဆောင်စေစပိန်ခေါင်းဆောင်တဦးကိုဒီအယုံကြည်မရှိအဆိုနဲ့အခုလိုဖယ်ရှားတာကတော့စပိန်ရဲ့ဒီမိုကရေစီစနစ်နှစ်ပေါင်း40ကာလအတွင်းမှာပထမဆုံးအကြိမ်ပဲဖြစ်ပါတယ်။လွှတ်တော်နေရာ350ရှိတဲ့အောက်လွှတ်တော်မှာထောက်ခံမဲ180၊ကန့်ကွက်မဲ169မဲဂျားနေတမဲနဲ့မစ္စတာချန်ဆက်မဆိုးတလောက်အသာစီးရလိုက်တာဖြစ်ပါတယ်အသက်46နှစ်အရွယ်ရှိတဲ့ Mr. Chances အနေနဲ့ဝန်ကြီးချုပ်တာဝန်တရားဝင်လွှဲပြောင်းယူဖို့ကတော့စပိန်ဘရင်ဆက်ထမမြောက်ဖီလစ်ရဲ့ရှေ့မှောက်ကျန်းသစ္စာကျင်းဆိုရအောင်ပါပါစပိန်နိုင်ငံမှာအာနာရှင်ဖရန်စစ္စကိုဖရန်ကိုပြုတ်ချခဲ့ပြီးတဲ့နောက်ဒီမိုကရေစီစနစ်ပြန်လည်သွတ်သွင်းခဲ့တဲ့1990ပြည့်လွန်နောက်ပိုင်းကာလတွေကစလို့ Mr. Chances ဟာစပိန်နိုင်ငံရဲ့9ရောက်မြောက်ဝန်ကြီးချုပ်ဖြစ်ပါပါ Mr. Rejoin ကတော့ဝန်ကြီးချုပ်အဖြစ်နဲ့6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးယာရုကနေဖယ်ရှားခံရတာပါသူရဲ့ဗဟိုလက်ရာရင်းပေါ်ပူလာပါတီကအဖွဲ့ဝင်ဟောင်းတွေပါဝင်တဲ့အထက်ပြတ်ချစားမှုဖြစ်ရတွေပြီးခဲ့တဲ့သတင်းပတ်ထည်ပေါ်ပေါက်ပြီးတဲ့နောက်မှာအခုလိုဖယ်ရှားခံရတာလည်းဖြစ်ပါတယ်ရှင
်ရှန်ဂရီလာဒိုင်ယာလော့ခေါ်အရှိတောင်အာရှဒေသနိုင်ငံတွေရဲ့လူညုံရေးဆိုင်ရာအစည်းအဝေးတက်ရောက်ဖို့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်ဟာဒီကနေ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တွေ့ဆုံခဲ့သလိုမြန်မာအပါဝင်အရှိတောင်အာရှနိုင်ငံတွေကကာကွယ်ဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်တိကျတွေ့ဆုံခဲ့ပါတယ်။ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့အစောပိုင်းကတွေ့ဆုံစဉ်မှာတော့အရှိတောင်အာရှဒေသလူညုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကာကွယ်ရေးဝန်ကြီးမက်ဒစ်စ်ကထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။လာမယ့်ဇွန်လ12ရက်နေ့စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးကျင်းပဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျွန်မက်ဒစ်စ်စင်ကာပူကိုရောက်ရှိသွားတာပါ။ဒါကြောင့်လဲ၃ရက်ကြာကျင်းပမဲ့ရှန်ဂရီလာဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးကိစ္စကိုဦးစားပေးအဖြစ်ထည့်သွင်းဆွေးနွေးကြလိမ့်မယ်ဆိုပြီးအကဲခတ်တွေကခန့်မှန်းထားကြပါတယ်။ဒီချိန်ထဲမှာပဲတရုတ်အစိုးရကသူပိုင်အဖြစ်ကြေညာပြီးအင်းနီချင်းနေနဲ့ရေပိုင်နဲ့အငင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်ရေတပ်တင်မောချင်းနှစင်းဖြတ်တန်းမောင်းနေခဲ့တဲ့နဲ့ပတ်သက်လို့လည်းတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေတိုးနေကျင်းနဲ့လဲတိုက်ဆိုင်နေပါတယ်စင်ကာပူမှာကျင်းပမဲ့ရှန်ဂရီလာဒိုင်ယာလော့လုံခြုံရေးအစည်းအဝေးကိုမြန်မာနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းလဲတက်ရောက်မှာတက်ရောက်နေတာပါ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာဘိုင်းအစီအစဉ်ရဲ့တောက်ကြနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးတော့ပါမယ်ပါကစ္စတန်နိုင်ငံမှာဩဇာကြီးမားတဲ့အောက်လွှတ်တော်ကိုသမ္မတကဖျက်သိမ်းလိုက်ပြီးတဲ့နောက်နိုင်ငံအတွင်းမှာပဲလာမယ့်စုလိုင်လ25ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲရလဒ်ထွက်မလာခင်အချိန်အထိဂျာကာလာအစိုးရကိုဦးဆောင်ဖို့ပါကစ္စတန်တရားရေးဌာနအကြီးအကဲဟောင်းနာဆီယာဦးမက်ယာယီဝန်ကြီးချုပ်အဖြစ်နဲ့ဒီကနေ့အစ္စလာမဘတ်မြို့မှာကျန်းသစ်စာချိန်ဆိုပါရယ်သမ္မတမန်မွန်ဟူစိန်ထံမှာဒီကနေ့ကျန်းသစ်စာချိန်ဆိုတာဖြစ်ပြီးတော့ဒီပွဲကိုတော့နိုင်ငံရေးနဲ့စီးကောင်းဆောင်တွေလည်းတက်ရောက်ကြပါရယ်အရေးဝန်ကြီးချုပ်ဟောင်းနဝက်ရှရစ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်နဝက်ပါတီအစိုးရတပ်တန်း9နှစ်ပြည့်ပြီးတော့နောက်တစ်ရက်မှာပဲနာဆီယာဦးမက်ကျန်းသစ်စာချိန်ဆိုတာပါတနင်္ဂနွေလုံးနေ့ဆိုင်တဲ့အမျိုးသားလွှတ်တော်နဲ့အတူဒေသန္တရလွှတ်တော်၄ခုကိုလည်းတစ်ချိန်ထဲမှာပဲပယ်ဖျက်လိုက်တာဖြစ်ပါတယ်တိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းတဲ့ကာလတွေမှာစစ်တပ်ကတိုက်ရိုက်တာမှမဟုတ်သွေဝိုက်တဲ့အနေနဲ့ဂျားဝင်အာဏာချုပ်ကန်လေးရှိပြီးတော့ပြည်သူရွေးကောက်တင်မြောက်တဲ့အစိုးရတည်းရဲ့အနေနဲ့ဖွဲ့စည်းပုံနဲ့အညီတပ်တန်းတွေအုပ်ချုပ်နေတာကတော့ပါကစ္စတန်နိုင်ငံတမိုင်းမှာနှစ်ပေါင်း80အတွင်းအခုဒီချိန်ဟာဒုတိယမြောက်ဆက်တိုက်ကြုံရတာပါဒီတော့ထွေအမျိုးသားလွှတ်တော်နေရာ342နေရာနဲ့ဒေသန္တရလွှတ်တော်တွေအတွက်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှိပြိုင်နိုင်ပွဲရှိသူတွေထံကနေလျှောက်လာတွေကိုလာမယ့်တနင်္ဂနွေနေ့ကစပြီးတော့လက်ခံမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကိုစလေလောင်းတွေအနေနဲ့ဇွန်လ6ရက်နေ့အထိလျှောက်လာတွေကိုတည်သွင်းနိုင်တယ်လို့ဆိုပါတယ်ရှင်
။ကမ္ဘောဒီးယားရွေးကောက်ပွဲမှာတင်ပြယူကြမဲ့တင်းတောက်တွေအနေနဲ့ရွေးကောက်ပွဲရလနဲ့ဆိုင်တဲ့အသေးစိတ်မျိုးကုန်းနဲ့မမေ့ကြဖို့တမျက်တာအပါအဝင်ရွေးကောက်ပွဲတင်ပြယူခြင်းနဲ့ဆိုင်တဲ့ကန့်သက်ချက်အသစ်တွေကိုထုတ်ပြန်လိုက်တာကြောင့်ဒီကန့်သက်ချက်တွေဟာမရေမရာဖြစ်စေတဲ့အပြင်တမင်ပြစ်မှတ်ထားလှုပ်ဆောင်သလိုဖြစ်နေကြောင်းလှစ်လာသူတွေကအဝေးပံပြောဆိုနေကြပါတယ်။သတင်းယူနေစဉ်အတွင်းသတင်းတောက်တွေအနေနဲ့ရွက်ောက်ပွဲရလဒ်တွေကိုသူတို့ရဲ့ထင်မြင်ချက်အတိုင်းဆုံးဖြတ်ချက်မချဆုံးဖြတ်ချက်ချမရေးကြဖို့အမျိုးသားရွက်ောက်ပွဲကော်မရှင်ကအခုသတင်းပတ်အတွင်းမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါ့အပြင်မယုံနေမှာခွင့်ပြုချက်မရဘဲမေးမြန်းထားတာတွေပြုလုပ်ခွင့်မရှိသလိုရွေးကောက်ပွဲပေါ်ယုံကြည်မှုပြတ်ပြားသွားစေမဲ့ဘက်ကိုဥတီစေမဲ့သတင်းတွေကိုမထုတ်လွှင့်ကြဘို့လဲကော်မရှင်က ထုတ်ပြန်တဲ့သတင်းတောက်များလိုက်နိုင်ရမယ့်စီကံကန့်သက်ချက်တွေမှာဖော်ပြထားပါတယ်။သတင်းတောက်တွေနဲ့နိုင်ငံရေးနဲ့လူမှုရေးအရာမတည်ငြိမ်မှုကိုဖြစ်စေမဲ့ပုဂ္ဂိုလ်ရေးအမြင်သဘောထားတွေကိုရေးသားထုတ်ဝေခြင်းမပြုကြဖို့လဲရွက်ောက်ပွဲကော်မရှင်ကထုတ်ပြန်တဲ့သတင်းတောက်များလိုက်နိုင်ရစီကံကန့်သက်ချက်တွေထဲမှာဖော်ပြထားပါတယ်ခင်ဗျာ။
ဂါဇာကဲမြောက်နယ်ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသတွေမှာရှိတဲ့ပါလက်စတိုင်းသားတွေကိုကာကွယ်ပေးဖို့ကူဝိတ်နိုင်ငံဦးဆောင်တည်သွင်းတဲ့အဆိုပြုချက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်တဲ့အခါအမေရိကန်ပြည်ထောင်စုကဗီဒီယိုအာဏာသုံးပယ်ချဖို့ရှိနေပါတယ်။ဣသရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေအဆုံးသတ်ရေးဆောင်ရွက်တာမှာအခုအဆိုပြုချက်ကတစ်ဖက်သက်ဆန်တဲ့လုပ်ရဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟယ်လီကပြောပါတယ်။ဂါဇာဒေသမှာမကြာခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက် Hamas အဖွဲ့မှအပြည့်အဝတာဝန်ရှိပေမဲ့လို့အခုတင်သွင်းတဲ့မူကြမ်းထဲမှာတော့ဒီဖွဲ့နဲ့ပတ်သက်လို့တလုံးတစ်ပါးတာတောင်ဖော်ပြပြောဆိုထားတာမရှိဘူးလို့တန်မတ်ကြီးဟယ်လီကကြာသပတေးနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရှင်
။မကြာသေးခင်ကပြစ်ခတ်မှုတွေဖြစ်သွားခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ Texas ပြည်နယ် Santa Fe အထက်တန်းကျောင်းကမိသားစုဝင်တွေနဲ့အသက်မသေးပဲကျန်ရစ်သူတွေကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာတွေ့ဆုံခဲ့ပါတယ်။ Houston မြို့အပြင်ကကမ်းခြေစောင်းစခန်းအတွင်းမှာအဲ့ဒီတွေ့ဆုံမှုကိုပြုလုပ်ခဲ့တာဖြစ်ပါတယ်။
တောက်ကြတဲ့ညပိုင်းနောက်ဆုံးသတင်းတွေကိုမှခင်ပြထွေးနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Barmis News မှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကကော်မရှင်အစ်တတကူထပ်မံဖွဲ့စည်းမဲ့အကြောင်းကြေညာလိုက်တဲ့အပေါ်တတိနဲ့တုံ့ပြန်ကြိုဆိုမှုတွေထွက်ပေါ်လာပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကတိုက်တွန်းတန်တွေထွက်ပေါ်နေချိန်မှာပဲကော်မရှင်အစ်တဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာကဝေဖန်ခံရချိန်မှာတီးကြားလွတ်လပ်တဲ့ကော်မရှင်တခုထပ်မံဖွဲ့စည်းပြီးပေါ်ထုတ်ဖို့ကြိုးပမ်းတဲ့အစီအစဉ်အဖြစ်ကြိုးစားလိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြန်လည်တည်မြဲရေး၊တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းသွားမှာဖြစ်ကြောင်းသမ္မတရုံးကမေလ31ရက်နေ့ကကြေညာထားပါတယ်။ဒါမှမဟုတ်အရင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အများလက်မခံနိုင်တဲ့အခြေအနေမျိုးတွေကြုံခဲ့ရတာကြောင့်ဒီတစ်ကြိမ်အသစ်ဖွဲ့မဲ့ကော်မရှင်အနေနဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ဖြစ်အောင်ဆောင်ရွက်စီလိုတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Equality Myanmar Director ဦးအောင်မျိုးမင်းကပြောပါတယ
်ကျွန်တော်တိုင်းပြည်မှာကအရင်တော့ဖွဲ့ခဲ့တဲ့ commission တွေလည်းရှိပါတယ်အဲ့ commission တွေကိုလည်းဒီလူတို့ကနေသိပ်ပြီးတော့အယုံကြည်မရှိဘူးနိုင်ငံတကာကလည်းသိပ်ပြီးတော့တအားအလေးမထားတာဖြစ်တယ်ဒါကြောင့်မလို့ဒီလိုမျိုး commission ဖွဲ့တယ်ဆိုတာကနိုင်ငံတကာကပြောလာလို့မိုးချွပြစ်လို့ထမ်းလျက်နဲ့ကတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပါဝင်တဲ့ commission ဝင်တွေကတွေ့ရှိချက်တွေကိုခိုင်ခိုင်မာမာတင်ပြရေးပြောဆိုရေးတော့အရာမျိုးဖြစ်ဖို့လိုအပ်ပါတယ်။နောက်တစ်ခုကတော့ဘလောက်ထိပဲကော်မရှင်ကရေးရေးဝင်ပြောသည့်တိုင်အောင်လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရောရှိရလားဆိုတဲ့အချက်နဲ့ကျွန်တော်တို့တိုင်းတာဖို့လိုအပ်ပါတယ်။ဒါကြောင့်မလို့အခုကော်မရှင်ကိုဖွဲ့လိုက်တာနဲ့ကျွန်တော်တို့ကြိုဆိုပါတယ်။ဒါပေမဲ့အပြည့်ဝတော့မဟုတ်သေးပါဘူး။ဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့တွေ့ဆုံမှုအပိုင်းမှာအမှန်တကယ်လွတ်လွတ်လပ်လုပ်နိုင်လားပဲမျှအောင်ရောတွေ့ရှိရဲ့အချက်တွေကိုနေရာတကာလွတ်လွတ်လပ်သွားနိုင်လားဆိုတဲ့အချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်။
ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေအပြင်အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကလည်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအစိုးရခံစားထုတ်ပြန်ခဲ့ပြီးနောက်မြန်မာအစိုးရကစုံစမ်းမှုအသစ်တွေလုပ်မဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အစ်အနေနဲ့အာဆာအုပ်စုရဲ့ကျူးလွန်မှုတွေအပြင်လူညုံရေးတပ်ဖွဲ့တွေလူအခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုပါစုံစမ်းမှလာဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးအေးလွင်ကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေမှာတက်မတော်ဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့တော့ဒါကောင်းသောမှန်ကန်သောဥတည်နေတဲ့ခြေလှမ်းတစ်ခုလို့တော့ကျွန်တော်အဲ့လိုပဲလက်ခံပါတယ်။ဒါကအပြည့်ပြည့်ဆိုင်ရာရဲ့ဆိုရင်တော့ကလည်းရှိနေတဲ့အတွက်ကြောင့်ဒီလိုဖွဲ့စည်းမှုကဒီနေ့အချင်းတော့စီလျော်တဲ့ပြည်ညက်တယ်လို့ကျွန်တော်ထင်ပါတယ်။ဒီအဖွဲ့ဒီနိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဖွဲ့ထားတဲ့အဖွဲ့ပါ။ကာကွယ်ရေးဝန်ကြီးဌာနရဲ့တရင်းသာရှင်းလင်းမှုမှာလည်းသူပြောပြပြီလေ။ဟိုကာကွယ်ရေးဝန်ကြီးဌာနပြီးတဲ့ပဲမြန်မာနိုင်ငံအစိုးရအဖွဲ့ရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့အတွက်နိုင်ငံတော်သမ္မတရဲ့အမိန့်ဩဇာအောက်မှာပဲတည်ရှိနေတယ်ဆိုတာကိုပြောထားတာရပိုင်းတော့ပဲရှိတာပေါ့နော်။အဲ့တော့ဒီကိစ္စရဲ့ကသိတော့ဆိုရင်ရမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။ဒ တကယ်ပဲလွတ်လပ်သောတရားပြတာသောစုံစမ်းစစ်ဆေးမှုပြုလုပ်နိုင်လေဆိုရင်တော့ပြည်တွင်းကပြပါလာတော့တော်လက်ခံပါပ
ါရခိုင်မြောက်ပိုင်းရင်းနဲ့ပတ်သက်လို့ဒုသမနဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်နဲ့ဘူမှုချုပ်အေးဝင်းဦးဆောင်တဲ့မြန်မာတပ်မတော်ကတီးတန့်ဖွဲ့စည်းခဲ့တဲ့စုံစမ်းမှုတွေလုပ်ခဲ့ဘူးပေမဲ့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုလက်မခံကြတဲ့အတွက်နိုင်ငံတကာအဖိအားတွေဆက်ရှိနေကြတာဖြစ်ပါတယ်။ဥအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့အစ်အနေနဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့သာမကတွေ့ရှိချက်တွေကိုအစိုးရကကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ်
။ဘသူပဲချိုးပေါက်ချိုးပေါက်ဝယ်စစ်ဖွဲ့စည်းရလဲချိုးပေါက်ချိုးပေါက်ဒီချိုးပေါက်မှုတွေကိုတနည်းကျစုံစမ်းပြီးတော့ခိုင်မာကောင်းမွန်တဲ့ပေါ်ထုတ်ချက်တွေအရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့အစိုးရမှတာဝန်ရှိပါတယ်။ဒါကြောင့်မလို့ကော်မရှင်ကဘလောက်ကောင်းကောင်းကော်မရှင်ရဲ့လုတ်ပိုင်ခွင့်တွေကိုအတိအမှန်မပြုဘူးကော်မရှင်ရဲ့လုတ်ဆောင်မှုတွေကိုကျွန်တော်တို့ခွင့်မပြုဘူးတချိန်တည်းမှာလည်းကော်မရှင်ကတွေ့ရှိရတဲ့အချက်တွေကိုဆက်လက်အရေးယူနော်ကော်မရှင်ကတော့ကျွန်တော်တို့အလကားပဲတင်ပါပါအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေအစိုးရရဲ့ဆက်လက်ပြီးတော့အကောင့်ထဲပေါ်အရေးယူမှုအပိုင်းတွေကအထူးအရေးကြီးပါတယ်ခင်ဗျာ
သမ္မတရုံးရဲ့ကြေညာချက်မှာတော့ကော်မရှင်တည်တဲ့မှာနိုင်ငံတကာကပုဂ္ဂိုလ်တူအပါဝင်အဖွဲ့ဝင်၃ဦးပါဝင်မှာဖြစ်ပြီးပြည်တွင်းပြည်ပကဥပဒေရေးရာနဲ့နီးပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကော်မရှင်ရဲ့လုပ်ငန်းတာဝန်တွေနဲ့ပါဝင်မဲ့သူတွေရဲ့တင်းအသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးခင်ဗျာ
။ကိုညာဝင်းအောင်တင်ပြတော့ပါရှင်။ခုတော့ငင်းချင်းရင်နဲ့ဆိုင်တဲ့တင်းပဲဆက်ပါမယ်။အပြစ်ရထားတဲ့တိုင်းနာလက်နက်ကိုင်တွေအပေါ်မြန်မာစစ်တပ်ကကန့်သတ်မှုတွေနဲ့တင်းကြပ်မှုတွေလုပ်လာတာကြောင့် NCA လမ်းကြောင်းကိုလက်ခံမိမယ်လို့လက်မှတ်ထိုးဖို့အတွက်အဟံအတားဖြစ်နေတယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ကပြောပါတယ်။တမရော်နဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအကြားအမြင်ကွဲလွဲမှုတွေရှိပေမဲ့လည်းတွဲဆောင်ဆွေးနွေးချင်းပြင်ငင်းချင်းရရယူသွားဖို့လိုတယ်လို့လည်း UPDJC တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ထိုင်းအခြေဆိုင် VOA သတင်းထောက်နိုင်ကုန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကရင်နီမျိုးရသွတ်သက်ရေးပါတီ KMPP ဟာ NCA လမ်းကြောင်းကိုလက်ခံပြီးမဲ့လည်းလက်မှတ်ရေးဆိုးဖို့အတွက်ကအဟသားတွေရှိနေတဲ့အကြောင်း KMPP တွင်းမှုနဲ့ခူးတယ်နေတွေက VOA ကိုပြောပါတယ်။
ဘုံမဲ့မဆိုးဘူးဆိုတာအဲ့ဒါတွေတော့မဆုပ်ပြသေးဘူးအဲစီလမ်းကြောင်းပေါ်မှာရှိနေတယ်ဆိုတာတော့စကားတည်းဆက်ဆက်ထားပြီးပြီးသားဖြစ်တယ်လေအဲ့ဒီအမိသားတို့ပြီးတော့ပြီးသားဆရာတွေကတော့အများကြီးရှိတယ်ဥမာပုံပြီးသားဖွဲ့တယ်လည်းဖြစ်တူများနောက်ပုံများဖြစ်နေတယ်နောက်မှဒီလုံးကြီးကခါလဲဖြစ်ပိုင်းတယ်နောက်မှကျွန်တော်တို့ဒီမှာလာတော့ဖြစ်တဲ့ဖြစ်တဲ့အမိပြပြပြီးဘူးအဲ့ဒါတွေရှိတယ်တော့ဒီကတော့ဒီမှာဖြစ်တာပြပြခေါ်ရပြီးမှတာလေဖြစ်ဆက်သွားမယ်ဆိုတဲ့ဆက်ဆက်ဆက်တော့ရှိတယ
်ပြီးကြတဲ့ဒီဇင်ဘာလတုန်းက KMPP ရဲ့သတ်ဖွဲ့ဝင်၃ဦးနဲ့အယတာ၃ဦးကိုမြန်မာသမ္မတော်ကနေတပ်ပြခဲ့မှုနဲ့ပတ်သက်ပြီး NCA လက်မှတ်ရေးသူရေးမှာတစ်ဆုနေတာပါ KMPP ရဲ့သတ်ဖွဲ့ဝင်တွေတည်ဆုံမှုနဲ့ပတ်သက်ပြီးတော့ကျူးလွန်သူမြန်မာသမ္မတော်သားတွေကိုသမ္မတော်ခုံကျုံးကနေစစ်ဆေးနေစေလို့ခုတန်နေတွေကပြောပါတယ်ဒါအပြင် NCA လက်မှတ်ရေးသူပြေခွက်အတွင်းမှာလည်းနိုင်ငံရေးခွင့်ရေးအာမခံချက်ရှင်းရှင်းလင်းလင်းမတွေ့ရသေးဘူးလို့လည်းခုတန်နေတွေကပြောပါတယ်
ဒီမလို့တွေ့တာတော့ဒီဆက်ဆက်ထိုးပြီးလေနိုင်ငံရေးတပ်မလို့သွားမလဲအိုင်းသားရဲ့ဘယ်လိုသူရရမလဲစသဖြင့်အဲ့ဒါရင်းရင်းလေးရှိတာတော့မှာပဲအဲ့ဒါတော့လေကိုဗစ်ကအဖွဲ့တွေကရှိတူလို့မရတဲ့အနေအထားမျိုးရှိတယ်လေကျွန်တော်တို့ကဒီမျိုးပြောရတာ
KMPP နဲ့အစိုးရငင်းချမ်းရေးကော်မရှင်တို့ထပ်မံတွေ့ဆုံမဲ့ရဲ့အသေးချာမသိရှိသေးဘူးလို့လည်းငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တို့ကပြောပါတယ်မေလ18ရက်နေ့သုံးကနေပြီးတော့မှအပြည့်အတိုင်းသားလက်နက်ကိုင်ဖွဲ့ကိုစလဲတွေနဲ့တမတော်အစိုးရသုံးဘွေ့ဆာလို့တဘောတွေ့ဆုံပွဲတွင်တိုင်းသားလက်နက်ကိုင်တို့ရဲ့တပ်တွေကိုဖျက်သိမ်းပေးဖို့တမတော်ကနေပြောဆိုမှုတွေရှိလာခဲ့တဲ့အတွက်တိုင်းသားဖွဲ့တွေနဲ့သဘောထားကွဲလွဲမှုတွေရှိနေပါတယ်တမတော်ရဲ့လက်နက်ကိုင်ဖွဲ့တစ်ခုတည်းရှိရမယ်ဆိုတဲ့အမြင်နဲ့ပတ်သက်လို့ KMPP တွင်းမှုနှစ်ခုတန်တွေကခုလိုဆက်ပြောပါတယ
်ဒီတိုင်းသားပေါင်းလို့ကလေးရှိနေတဲ့ဖွဲ့တိုင်းရှိပြီတော့ဖွဲ့တွေရှိရမယ်ဆိုတဲ့အမျိုးတော့တိတ်ဖြစ်ဒီတဲ့အနေနဲ့မျိုးတော့ရှိတယ
်အမြင်ကွဲလွဲမှုတွေရှိနေပေမဲ့လည်းတွေ့ဆုံဆွေးနွေးချင်းပြင်းငင်းချမ်းရေးတိဆောက်သွားဖို့လိုတယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ဒုဥက္ကဋ္ဌဦးတူဝေကပြောပါတယ်
ကျဲကျဲလေးကြီးကတော့ဂျာရီယာကြီးဆဲတကယ်မလုပ်ချင်လို့ကတော့လုပ်ချင်ရနေရတယ်။အကြက်တက်ကလေးကတော့ဒီတိကျိတ်ကြီးလေးရှိတယ်။တမတော်လည်းသူတမတော်လည်းဆိုင်းသားလည်းမကျန်သေးဘူးလေ။ဒီကဲမိန်းကလေးကိုချက်ချင်းပြင်းနေစစ်ချက်တော့မိန်းကလေးကတော့သူ့အကူသွားမှာလေရမှာပဲလေနော်
။လက်ရှိ NCA ပြည်ချက်လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIA တမ်းမလောင်တပ်ဖွဲ့ရခိုင်တမတော်နဲ့မြန်မာတမတော်တို့ရံမှာစည်ရေးပฏิပခပြင်းထန်နေစေဖြစ်ပါတယ်။လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နှောက်နှေးနေရမှုကတမတော်ရဲ့စည်ရည်နည်းနဲ့ဖိအားပေးမှုတွေကြောင့်မဟုတ်သလိုနိုင်ငံတော်သမ္မတကညွှန်ကြားလိုက်ရင်စစ်စင်ရေးတွေရပ်ပေးဖို့အသင့်ရှိတယ်လို့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကလည်းပြောဆိုခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့
ตาปั้นสัญญาเกษตรยัดมาลุละสวกไกลด้วยซุมยักษ์ขึ้นชื่อได้ด้วยที่เปียวสู่เฉพาะมาเมฆคนทุกเสียขึ้นในเรือเกียงบีบีตัวนี้มุ่งเนี่ยคู่แต่ในเรือกันเนี่ยคู่ลุต้องได้เปียวสู่บาร์เลยเกี่ยงจิมคุณเชนงาพี่ธรรมดาเราพี่ไปทุกสิบาร์เลยเดี๋ยวไม่มีคู่เล็กชีคุณจะเอาเฉพาะจิการุดีที่ไล่เราตาเจ้าเยี่ยนนี่ตามตัวลุละตัวทุกอย่างไปทุกสิบเลยเดี๋ยวได้เลยดูมีเจ้าลุยอะไรกิสเวลิ
ตั้งแต่ที่สัญญาสัญญาที่เราได้ตกลงมาแล้วเอ็ดอาร์ที่เราเสียหมดที่ยังบีบีหาสุยานยินยันยี่กมชินเนี่ยมีลักษณะนี้กันท่านเองก็มาตุยสมบูรณ์สิ่งทั้งหมดเลยนับเป็นยี่นายมุสิมีพิลูตุยสมบูรณ์สิ่งเปียบตัวเขาไปเลยปีกระเอเบรลาดุงาสุยานยินยันยี่กมชินเนี่ยเกี่ยมบีบีกุสเลรูตุยสมบูรณ์สิ่งเปียบตัวเขาไปเลย ยามาสิตากันเนี่ยตอนนี้ตลาดการพ่อเด็กก็ตามมือพี่ลูกหลักแค่ได้ด้วยอันสี่เล่มมายืดทุยพี่อันเส้นสั้นสี่พี่ลาเดลูเล่คู่แต่นี่เรียกกันสูบอะไรกี่ยี่นิมยูราตัวใหญ่ปัติฮะยูอันเอสวีก็ยินยูรอตั้งยินดาลุงยูมีอาพัฒน์เรื่องการสื่อพ่อเวลพี่บาร์เลยใช่ไหมนั่นก็วันที่พี่ตัวเรา ขุรตุยส่งมีมีการคุ้มเต็มจ้าวไหมยามานั่งมาลุ้นตัวเรื่องเรื่องนี้ยาวเรื่อยๆเชื่อแล้วไหมหน่วยบาลต้องยันในใจยิ่งจับใจช่วยกับเวจิมาบุชินเรื่อยๆนั่งไงปาร์ตี้เรื่องนี้ช่วยกับเวกอมชินอุปนิสัยในบ่าวีนั่งไงปาร์ตี้ติดด้วยมาปงตินาช่วยกับเวลงงานในกูจีจ่ายอะไรกอมชินปอนั่งไงปาร์ตี้จีเรียดบัวร์มีเรื่องนี้พัตเตลูฟิโอเออริดาด็อกเคนสวิงก้าช่วยกับเวกอมชินอุกตาอุลาตินเนตีดันตุยส่งมีมีการทวารีในบีโรมาตุยส่งมีมีการเรื่องเทก้
မပုံတင်တာတွေရောအခြေအနေဘယ်လိုရှိပါလဲရှင်နောက်ထပ်အစ်စ်တွေပေါ့ကျွန
်တော်တို့အခုနိုင်ငံရေးပါတီတွေကမပုံတင်မိသား109ပါတီရှိပါအဲ့ထမမှာတချို့ပါတီတွေကပူပေါင်းသွားတာတချို့ပါတီကပဲသွားတာနဲ့ဆိုရင်15ပါတီရှိပါတယ်အဲ့လက်ရှိတော့ဒီ95ပါတီ95ပါတီမှာကျွန်တော်တို့ပါတီလုပ်ငန်းတွေမှာစီကမ်းနဲ့မညီညွတ်လို့ရပ်ဆိုင်ထားတာပါတီက3ပါတီရှိပါတယ်အကြလက်ရှိမှာ92ပါတီကအရှင်ပြန်လို့ရမှာ
ဟုတ်ကဲ့ပ
ါမှတ်ပုံတင်ထားတဲ့ပါတီတွေကတော့မှတ်ပုံတင်စစ်စစ်မပြပြတင်တော့ကျွန်တော်တို့အချိန်မီရင်တော့ဝင်ဝင်ရမှာပါအချိန်မမီတော့ဝင်ဝင်ပြုလုပ်နိုင်မှာမဟုတ်ပါဟု
တ်ကဲ့ပါအခုနှလုံးစဲနာမည်ကြီးနေတဲ့ဒီရှစ်လေးလုံးပါတီပေါ့နော်သူတို့လည်းမှတ်ပုံတင်ထားတယ်လို့ပြောပါတယ်အဲ့တော့သူတို့ရဲ့ဒီမှတ်ပုံတင်ထားတဲ့အခြေအနေလေးပေါ့နောက်ပြီးတော့သူတို့ဒီလာမဲ့ကြားပြရေးကောက်ပွဲမှာရောရှင်တိုင်နိုင်မဲ့အလားအလာရှိပါလားရှင်
အဲဒီတော့မပုံနေကြမယ်ကျွန်တော်တို့ကတော့ဒီလုပ်ငန်းစဉ်တိုင်းပဲဆောင်ရွက်နေတာပါဒီမပုံတင်ကြဖို့မြန်နာမမြန်နာတော့ကျွန်တော်တို့ဆက်ဆက်ဆောင်ရွက်နေရတဲ့ဒီလူမျိုးကြီးကြီးဌာနပြည်ရေးဝန်ကြီးဌာနနဲ့ပဲတက်ဆိုင်ပါတယ်အဲသူတို့ကြီးကအချိန်မီကျွန်တော်တို့ကင်းချင်းချောင်းထောက်ခံချက်ရရင်တော့ကျွန်တော်တို့ကပါတီထိတော်ဝင်ပြုမှာပါသူတို့ကြီးကကင်းချင်းချောင်းပြည့်စုံတင်ရင်တော့ကျွန်တော်တို့ဒါခွင့်ပြုလို့မရသေးဘူ
းဟုတ်ကဲ့ပါသူတို့ပါတီဒီရှစ်လေးလုံးပါတီထောင်တဲ့နေရာမှာပြည်ရင်းရောပြည်ပရောကန့်ကွက်တန်တွေကြားနေရပါတယ်အဲ့ဒါ၄နဲ့ပတ်သက်လို့သူတို့ကန့်ကွက်တာတဲ့ကန့်ကွက်တဲ့တကြောင်မလို့သူတို့ပါတီမှတ်ပုံတင်ခြင်းနေရာမှတ်ပုံတင်တဲ့နေရာမှာခက်ခဲနေများရှိပါလားရှင
်ကျွန်တော်တို့ပါတီများမှတ်ပုံတင်ခြင်းဥပဒေမှာတော့ကန့်ကွက်သူရှင်တော့ကျွန်တော်တို့ကစစ်စစ်ပြီးတော့အဲ့ဒါကျွန်တော်ဆောင်ရွက်ပြီးမှဖြစ်ပါတယ်အခုကျွန်တော်တို့ကံကွက်ရန်ရှိမရှိလဲကျွန်တော်ခေါ်ထားပြီးဖြစ်တဲ့အတွက်တချို့လေးကံကွက်စာတွေတော့ရောင်းနေပါပြီဒါပေမဲ့ကျွန်တော်တို့ဒါတွေကတည်တံ့ဆွေးနွေးပြီးမှအဆုံးပြတ်ပေးရမယ်အရှင်းနေဖြစ်ပါတ
ယ်ဟုတ်ကဲ့ပါအရင်တုန်းကပေါ့လေအခုဟိုအခုသတင်းတွေမှာလည်းတွေ့နေရပါတယ်အရင်တုန်းကဒီဥဆောင်ပါတီဖြစ်ခဲ့တဲ့ပြည်ခိုင်ပြိုးပေါ့နော် USDP ပါတီကနေပြီးတော့အခုလာမဲ့ဂျက်ပြရွေးကောက်ပွဲမှာသူတို့ဝင်သင့်မဝင်သင့်စဉ်းစားနေတယ်ရွေးကောက်ပွဲကော်မရှင်ရဲ့ဟိုပေါ့လေယုံကြည်ရမယ့်အပေါ်မှာမူတည်ပြီးတော့သူတို့ရွေးကောက်ပွဲဝင်သင့်မဝင်သင့်စဉ်းစားနေတယ်လို့ပြောပါလိမ့်ရှင်အဲ့တော့ရွေးကောက်ပွဲကော်မရှင်နေအနေနဲ့ရောဘလို့များဟိုဒီသူတို့ရဲ့ဒီလိုမျိုးပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဘလို့များသဘောထားပါလိမ့်ရှင်
ကျွန်တော်တို့ဒီပြည်ထောင်စုရွေးကော်မရှင်ကတော့ရွေးကောက်ပွဲဆိုင်ရာဥပဒေဤဥပဒေအတိုင်းသာဆောင်ရွက်တာဖြစ်ပါတယ်အဲ့ဒီပုံမှာယုံကြည်တာမယုံကြည်တာတော့တပ်ဆိုင်ရာပါတီရဲ့တာဝန်ပဲဖြစ်မှာပါကျွန်တော်ကတော့ကျွန်တော်တို့လုပ်ငန်းတွေကဥပဒေဤဥပဒေမညီညွတ်ရင်ကျွန်တော်တို့ဟိုဒီဝေဖန်လို့ရပါတယ်ထောက်ပြလို့ရပါတယ်ကျွန်တော်လည်းဖြည့်ရှင်းပေးဖို့အဆင်သင့်ပါအကြံတဲ့ကိစ္စတွေကတော့သူ့ပါတီရဲ့သဘောထားပါဖြစ်ပါတယ်ဒါမှမဟုတ်ဝင်ပြောင်းခြင်းမပြောင်းခြင်းဟာအဲ့ပါတီရဲ့သဘောထားပုံမှန်မူတည်ပါအောင်ကျွန်တော်တို့တော့ဟိုဥပဒေနီးဥပဒေအတိုင်းပဲဆောင်ရွက်တာဖြစ်တဲ့အတွက်ဒီအတွက်ကျွန်တော်တို့ကသူတို့အတွက်တော့ပြန်မှပြန်မှုမပြန်မှုကကျွန်တော်တို့တော့တတ်ဆိုင်မှုရှိမှာမဟုတ်ဘူးကျွန်တော်တို့ကနီးဥပဒေတိုင်းမဆောင်ရွက်တင်တာကျွန်တော်တောင်းအောင်ဖြစ်မှာပါ
talking so in twist on Mimian Tara Washing, Kuro Nanganaga, then some of a sepame. American Pidang Suma, Pansi Taining, Kanhari, Tautam, she read the Amway Shipyan, we out Ladurigo, through yet Queen Yerin at the Ayesaya, Kesaya to Nepa, the Biro, Tipina, Pire, Seasingo, American the Ayetanaga, Piamiro, Tonda Nevare, the season to Don Pure Panangweha, a Jota Mushia, Lasura, Piamiro, Tonda Taba, the Amway, we are moon at Pansi Taining, Kanaya, Durigo, Pian Asis, or a season and another one 10 years counting my light Biro, Tipina, Pire, a soyam hotel place, Ivana say, Shibare. Tilo Loka in Pennsylvania, Pinega, Piang Asi Puejang, Bill Roger, the name people Tarago Sabina Simashi. Pennsylvania, Pine, York, Kanga, Tinley's Kama, Shire, a Tau Tame, Shibian, we are Ladurigo, Thuria, Queen Yerina, but the Biro, Tipina, people, BIRC, a poem, the Bassino, Yoshi Lavare. Tinley's Kanga, Gamari, Dakwim Shire, also like a Tipina, Pire, Kamatema, Thuru, Titin, Titai, Darigo, Tipina, Pirava. Shipyang Wiao Ladurigo Pinya Bere Sisingo, American Thiaye Tanaya Banangwine Lokani Rapidelo, Denan Siama, Fanana Castello Gapioware.
Our main goal is to provide them with what are their rights.
Simaruya Diga Imenzagaro, Duruye Queen Yirigo, Dian Lo Bebo, Diayuma Bare Pila Namele Sura, Nale the Boba on Lo Bebowa. Eddie Queen Yi the Kukune, a Jong with the Lasurago, Durega Nail on his Rapio Jimava. Now be Jima, Midasu Jen Yemekisa, good one go near Jenna Negesa Regule, Tamaro Pio Jamava.
American Mexico Nezagani, the Amway, Shipian Way out Ladu Dulube, Yazumu Julun, Duregule, York Tennis Kama Pansi Tabare, a Jinjani Domemiaga, Seisho Training Jaraba.
So I have the ones that are very, they have a lot of hope, they feel that they are going to be.
Tuana Dreni, Durema, Diamu Naimelo, Tego Mulene Durio, Say that Jani Dure Shibare. Duruma Midasu Tatami Shijabare. Tima Tamamo Mexico Ma Nita Magam Pine Midasugo, Sharpwe Dreamwini Ade Dure Shibare.
သူတို့မှာငွေလည်းမရှိတာဘူးလေ။ဒါကြောင့်စီပြေသွားမှာပါဆိုတာမျိုးနှစ်သိမ့်စကားပြောဖို့တော့အတော်ခက်ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေကိုကူညီပေးနေတဲ့အဖွဲ့ပေါင်း20နီးပါးမှာ PIRC လက်တစ်ခုပါဝင်မှာ
But it allows someone when they're done with that class to have a better sense of whether or not they have any hope of staying.
American Nangama ma ni bu myo lin che shi mi shi su ra tu lo po bi na le twa cha ba de dilo na le twa yin ba ri set lo ya mle su ra myo ti twa ra po upare chang ya di ma set pi ni lo mi ya ro bu su ra na le yin tia yong ma a kaung song phi ya ma ga ro chino chama ga ro ne yak ko pyan chin ba de su ra myo phi ya ma ba dilo so yin tia yong ni twet le lo ya kan ya ra po bi a sin pi thi yauk de le
Tilo Tipina Pinere, Seasingo, American Shinejo, Jeff Sashinga, Kana Uma Yasang Yavare. Tabemele, April Lamaro, Sansi Murisello Nejima, Panangu Sabi Melu, Teludogu Yosu Kevare. T. Season at Patalona Townsend Kuniga, Tongtamuri Trouble, Labriana Maro, T. Seasingani, American Suya, Panangri, Susan Namalasura, Shinshin Lim Shijang, Diaitana Pioquina Duga, Vio Ego Piovare. Mary Stuzin Gigabe Kulu Sepiovare.
When you can sort through people and help them orient them towards what's the best path for them to take,
it saves time. It's a simple time. It's a simple time.
The assistant at Jotayamu Lila, Tonda Chayalago, Tamra Trump, Soya Puega, Sansa in Nizimabe, Aku Lashimaro, Yok Kayanga, Tinis Kama Shijare, Shupian Wea Ladurigo, through yet Queen Yena Patabi, Selet Tipina Penema Preparation. VOA America, Tango Selet Tolu Nibare. VOA Gani, Idiam Tong English, Artingan Sarigo, Radio Gani Nizim, Poman Tolu and Pocha Pinidalo, Video Season Pinele, English, Lila Nine, The Menisa, English, Anne, Machi Moya, English, Season Ago, Tishu, Lila Nanyavare.
VOA Myanmar Bai Tan Lwin Season Go Tini Go 5 Chain Thau Lwin Pi Ni Ba Le Myanmar San Daw Chain Minute Pai 6 Na Yi Ga Ni 9 Na Yi Ti Line Do Meter 32 40 48 Apin Dutiya Na Yi Wet Ma Line Lap Meter 190 Ma Ba Na Sin Nai Pi Di Season Go Minute 8 Na Yi Ga Ni 9 Na Yi Atwin Pyan Le Thau Lwin Pi Ni Ba Le Nyat Ni Kin A So Pai 6 Na Yi Gwe Ga Ni 9 Na Yi Ti Season Go Lo Line Do 16 19 Ne 25 Meter Di Ma Thau Lwin Pi Ni Ba Le ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည 9 နာရီအစီအစဉ်ပြီးပြီးချင်းည 10 နာရီမှာလိုင်းဒိုမီတာ 25 32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လတရက်တောက်ကြနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလင်အမေရိကန်သခင်အမျိုးသမီးကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်ဒီကနေ့ကြားမယ့်အပတ်စဉ်ကဏ္ဍတွေထဲမှာကတော့
လေနဲ့မျိုးစီချတဲ့မျိုးစီခဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောစာကိစ္စတွေအပင်ရယောဂကိစ္စတွေသင်ပြီးတော့နောက်တစ်ခုကသူတို့မှအဓိကအဲမရှင်နရီဘိုင်းတွေသုံးရတယ
်အမေရိကန်ပြည်ထောင်စုမှာစိုက်ပျိုးရေးနဲ့ကြေးလက်ဖွံ့ဖြိုးရေးပညာရာပညာတွေကိုသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ပြောသွားတာကိုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လင်းပေးပါမယ်ရခိုင်တိုင်းရင်းသူအေတီတီချောဟာဂျာမန်တန်တူခွင့်ရေးအမျိုးသမီးများအခွင့်အရေး၊ကျန်းမာရေးနဲ့အမျိုးသမီးများအပေါ်အကျန်းဖက်မှုနဲ့ပတ်သက်ပြီးတော့ကြည်ကြဲပြန့်ပြန့်လှိလာထားသူတို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်အကျန်းဖက်မှုအခြေအနေဘယ်လိုရှိပါသလဲ။ပပျောက်သွားအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတာနဲ့ပတ်သက်လို့သူအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ခြင်းကအေးသီရီကျော်နဲ့တွေ့ဆုံမေးမြန်းထားတာကိုတည်တည်င်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်းကတင်ပြထားပါတယ်ရှင
်Cause it only serves to make me more determined to achieve my final goal and I come back even stronger
ပထမဦးဆုံးအနေနဲ့ကတော့ ETV ကျော်ရဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင်ချစ်ပါလို့
နာမည်ကတော့ ETV ကျော်ပါရှင့်2010အလောက်မှာ Mahidol University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်ပြီးလို့ရှိရင်အဲ့နောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မို့လို့ပြီးလို့ရှိရင် Gender and Women Rights ကျန်းမာရေးရာနဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြံဖတ်မှုအိမ်တွင်းအကြံဖတ်မှုအစရှိတဲ့သုတေသနတွေကိုလေ့လာတဲ့ဒီသုတေသနတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်အခုထိလည်းဒီအိမ်တွင်းအကြံဖတ်မှုတွေမျိုးသမီးများပေါ်မှာအကြံဖတ်မှုအစရှိတဲ့ခေါင်းပေါင်းလေးတွေကိုအချိန်ရရင်ရသလောက်ရေးနေပါတယ်ရှင
်ကျမတို့စိတ်ဝင်စားတာပေါ့နော်အမျိုးသမီးများပေါ်အကြံဖတ်မှုပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာစောစောကအီတီရီကျော်ပြောတယ်ကျုံဝင်ကျုံလိုဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါးရှိရင်ပြောပြပေးပါလား
မှတ်မှတ်ရရဆောင်းပါးကတော့ပထမဦးဆုံးအချိန်တယောက်တည်းဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်ဒီ Australia National University ရဲ့ Academic website တစ်ခုမှာပေါ့နော်2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော် Democracy ရပြီးတဲ့အနောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြံဖတ်မှုကပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့ဒီများပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြံဖတ်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင်
ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကစောစောကပြောသလိုဒီမိုကရေစီအသူကူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကြံဖက်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြံဖက်မှုလေးတွေပြောပြပေးပါလားရှင်
ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတယ် modern မင်းသမီးလေးပေါ့နော်အေဂျင့်မျက်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြက်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင်ဆိုတော့အဲ့ဒါကပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်ဆိုမင်းအုပ်ဆိုကနေပြီးတော့သူ့ရဲ့ဒီဂျာနယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုပြူတိရှင်ကြားတက်လိုက်တဲ့တဲ့င်းရဲ့ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ရီးစားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တဲ့င်းအဲ့ဒီတဲ့င်းတွေကပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ကိုဘာမှဆိုလို့ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးသမီးတွေကိုထိန်းချုပ်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟို နောက်ပိုင်းမှာဘာလို့တွေတော့ဖြစ်လာတယ်လဲဆိုလို့ရှိရင်ရည်စားနဲ့ပြတ်ဖို့မစင်စားနဲ့နေတို့အသက်ခံချင်လာအဲ့လိုမျိုးတွေတောင် Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုကြတဲ့အမျိုးသမီးတွေရဲ့ဘဝကိုဒီချိန်ချောက်ခံနေရပြီပေါ့နော
်အဲ့ဒီတော့ A3 ကျော်ရဲ့ခေါင်းစဉ်နိုင်ပေါ့နော်ဒ
ီ
မျိုးသမီးရပေါ့အကြမ်းဖက်မှုအဆုံးတတ်ရေးဆိုတဲ့အခါကျတော့ဒီလိုမျိုးအကြမ်းဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့အခါကျတော့အဆုံးတတ်ရအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
်အဆုံးတတ်ရအောင်လို့ကတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကမျိုးသမီးရပေါ့ကျန်းဖန့်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတဲ့အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တစ်ခုခုလုပ်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတာကိုသိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုသိလို့ရှိရင်ပေါ့နော်ထိုက်အလျောက်ကတော့နည်းနည်းလက်တွန့်မယ်ပေါ့နော်အခုကျတော့ဟိုတက်ချင်တယ်လို့တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်ဒဏ်ခံရမှာမဟုတ်ဘူးရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုတိတ်ပြီးတော့လေးစားနေကြမလို့ဘူးဆိုတော့ရေဘူးရအတွေးလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန့်ဘူးတက်လဲဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအဓိကတော့ဒီဥပဒေရှိဖို့လိုတယ်
အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်ဒဏ်နဲ့ပြစ်ဒဏ်မရှိလို့ခုပေါ့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီဆိုးဆိုးကအီတီဗီကြောထောက်ပြတဲ့လူသားမှုတွေပေါ့နော်။မာသူတို့တွေရဲ့တရားဥပဒေအရာအရေးယူမှုကဘယ်လိုများပေါ့လျှော့နေလို့ပါလဲရှင
်။ပေါ့လျှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေဂျင့်မြန်မိုးရဲ့ case ဆိုလို့ရှိရင်ဖြစ်တာတနည်းနည်းကြာနေပြီ။အမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်။ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူး။ main ကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီ။ဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုကသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူတက်ပါတယ်ဆိုပြီးသွားပြီးဝန်ခံထားတယ်။အဲ့ဒါကိုတောင်သူကဆက်ဆက်ချင်းတုံးကတသက်တကြွန်းထောင်တန်ဆိုပြီးတက်မှတ်လိုက်ပြီးတော့နောက်တစ်နှစ်လောက်ကြာတဲ့အခါမှာပေါ့နော်။သူက10နှစ်ရှော့လိုက်တယ်ဆိုတော့သူ့ရဲ့ဟိုအခုလောလောဆယ်မှာဟိုဥပမာဆိုလို့ရှိရင်တသက်တကြွန်းကြာတယ်ဆိုလို့ရှိရင်တော့နောက်တစ်လနှစ်လလောက်ကြာလို့ရှိရင်အဲ့ဒါကဟို10နှစ်လည်းဖြစ်စဉ်ဖြစ်သွားနိုင်တယ်။နှုတ်ဆိုလို့ရှိရင်ကွင်းလုံးကျလို့ရင်တော့လို့သွားနိုင်တဲ့အခြေအနေလေးတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြည့်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလွန်တဲ့သူတွေကလည်းဟိုလှုပ်ချင်တာလှုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည်းဆက်ဆက်ချင်းမှပြစ်ဒဏ်များပေမဲ့နောက်ပိုင်းကျတော့လည်းလွတ်ရလွတ်သွားနိုင်တာပဲပတ်စံရှိလို့ရှိရင်လည်းဟိုထောင်ထဲမှာတော့သူတို့ရှိနေမယ်အပြင်မှာသွားလာလှုပ်ရှားလို့ရနေမယ်ဆိုတော့ဟိုတရားဥပဒေကိုတိတ်ပြီးတော့တင်းကျပ်တယ်လို့သူတို့ကမထင်တော့ဘူးပေါ့နော
်အဲ့ဒီတော့တရားဥပဒေအရေးယူမှုမှာအားနည်းနေတဲ့ဆိုတဲ့ခါကျတော့အဓိကကတော့အမျိုးသမီးတွေကိုယ်တိုင်ကပထမကတော့သူတို့ကာကွယ်နိုင်ဖို့ပဲပေါ့နော်ဒီလိုမျိုးအဖြစ်မရောက်အောင်လို့ဆိုတော့အထူးသဖြင့်အမျိုးသမီးရပေါ့အကြမ်းဖက်မှုအမျိုးသမီးအခွင့်အရေးအမျိုးသမီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လေးလာပြုစုထားတဲ့လူတူအနေနဲ့ဆိုလို့ရှိရင်အမျိုးသမီးတွေဘလို့အကြံပေးချင်ပါလဲရှင
်အခုအမျိုးသမီးလေးတွေอ่ะပေါ့เนาะများသောအားဖြင့်อ่ะညီမယဉ်ကျေးမှုထုံးစံရပေါ့เนาะအိမ်ထောင်ပြုတယ်ဆိုတာလျှောက်ကြောင်းကိုအားကိုးခြင်းလို့ဆိုတော့အဲ့ဒါကြီးကလေတကယ်ကိုအမြင့်တွယ်နေတယ်ဟိုကိုကိုကိုအားကိုးခြင်းစိတ်မရှိဘူးငငယ်ကလေးကလည်းသိချင်းပေးခံခဲ့ရတာကအမျိုးသမီးဆိုလို့ရှိရင်ဘလောက်ပဲပညာတက်တဲ့တချိန်ကြလို့ရှိရင်ယောက်ျားယူမယ်အဲ့ယောက်ျားရဲ့ဟိုလှုပ်ရှားကိုထိုင်စားမယ်ပေါ့เนาะဆိုတော့အဲ့ယောက်ျားကကောင်းတယ်ဆိုလို့ရှိရင်သူတို့ဘဝအေဂျင့်ပဲအဲ့ယောက်ျားမကောင်းဘူးဆိုလို့ရှိရင်လည်းကောင်းကောင်းမကောင်းကောင်းဟိုဆက်ပြီးတော့ပေါင်းသိမ်းရမယ်ဆိုတော့ဒီ PR လေးတွေလည်းရှိနေတယ်ပေါ့နော်အဲ့မှာဘာတွေ့ရတယ်လဲဆိုတော့အမျိုးသမီးတွေကကိုယ့်ဘာကိုယ်ရက်တီရမယ်ကိုယ့်ကိုယ်အားကိုးသင့်တယ်ဆိုတော့ဟာကဟိုပျောက်ဆုံးနေတယ်တော်တော်များများမှာဆိုတော့မျိုးသမီးလေးတွေကိုအိမ်တောင်ပြုတ်ပြီးတော့တကယ်လို့အကြမ်းဖက်မှုတွေကြုံလာတယ်ဆိုလို့ရှိရင်တော့လကောင်အကြမ်းဖက်မှုမကြုံရရင်လည်းပျော်ရွှင်စရာကောင်းတဲ့အိမ်ထောင်ရေးမှာဆိုရင်လို့ရှိရင်တော့လကောင်ပေါ့နော်မိမိကိုယ်ကိုမိမိရက်တည်နိုင်ဖို့အတွက်အကျိုးစားရမယ်တကယ်လို့အကြမ်းဖက်မှုတွေကြုံခဲ့တယ်ဆိုလို့ရှိရင်ကိုယ့်ဘဝကိုကိုယ်ကြောင်းနိုင်တဲ့အခြေအနေတရက်ဖြစ်နေတယ်ဆိုလို့ရှိရင်အခက်အခဲဆုံးအချိန်တွေကိုကြုံရလို့ရှိရင်တော့ပေါ့နော်ဟိုဘဝမှာတယောက်တည်းရက်တည်နိုင်တယ်အကြမ်းဖက်မှုခံခဲ့ရတယ်ဆိုလို့ရှိရင်ကြက်သားရတဲ့စိတ်ရှိရမယ်မိလို့ရှိရင်မိမိကိုယ်ကိုမိမိလေးစားရမယ်မိမိကိုယ်ကိုလေးစားမှုရှိတယ်ဆိုတာကိုတခါတလေကြတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ရေးကိုဆက်ပြီးတိမခံတင်တော့ဘူးဆိုတော့ကိုတထရှိတင်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင
့်အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေဆော့ဆော့ထောက်ပြတယ်လို့ပေါ့နော်လူသားမှုကျူးလွန်နေတာမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့လေရဲစရဲတွေဖြစ်လာကြတယ်ဆိုတော့တရားဥပဒေစိုးမိုးရေးရော
တရားဥပဒေစိုးမိုးရေးကတော့အရန်ကိုအရေးကြီးပါတယ်ဟိုဒီအမျိုးသမီးတွေကိုအကြမ်းဖက်တာကပေါ့နော်ဒုစရိုက်တစ်ခုအနေနဲ့ပေါ့နော်မှတ်ယူပြီးတော့ဒါမျိုးကိုမလုပ်သင့်ဘူးဆိုတဲ့ဥစ္စာကိုအစိုးရဘက်ကလည်းကြဲကြဲပြက်ပြက်နဲ့အသိပေးနိုင်ရမယ်ပြီးလို့ရှိရင်တကယ့်ကိုထိရောက်ပြတ်သားတဲ့ညီမျှမှုရှိတဲ့အပြစ်ဒဏ်ကိုတည်တည်ချာချာချပေးနိုင်ရမယ်အခုနောက်ပိုင်းမှာဘယ်လိုဖြစ်လာလဲဆိုတော့အပြစ်ဒဏ်ချပေးပြီးနောက်ပိုင်းမှာအမျိုးသမီးတွေကဘာကိုလဲကြောက်တယ်လဲဆိုတော့လက်စားချီမကိုကြောက်တယ်အမျိုးသားကပေါ့နော်တကယ်လို့အိမ်ထောင်ကျသွားပြီဆိုလို့ရှိရင်တော့လက်စားချီရင်ဘယ်လိုလုပ်မလဲဆိုပြီးတော့အမျိုးသမီးတွေဘက်ကတရားဥပဒေအရဒီအကြံဉာဏ်တောင်းခံတာမျိုးတွေမလုပ်တာတွေရှိတယ်အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲကျူးလွန်တဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ရပြစ်ဒဏ်ကိုပေးမလဲတစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တုပ်ပြမှုမဖြစ်ရအောင်ပေါ့နော်ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့ဟိုနိုင်ငံရေးချားတွေမှာဆိုလို့ရှိရင်ကြားဘူးလားတော့ကြံဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှစ်ကိုက်အကွာလောက်ကိုတောင်လာလို့မရဘူးအဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးတယ်ပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာကျတော့ဟိုတလောတုံးကတော့အမှုတစ်ခုဖြစ်တယ်ကြားတယ်အဲ့ဒီအမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတော့မအမျိုးသားအမျိုးသမီးကိုထိုးသက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်ထန်ဆက်လုပ်ရမယ့်အခြေအနေလေးတွေမှာရှိပါတယ်ရှင
်အခုကြားခဲ့ရတာကတော့ဒေါ်လလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ရှင
်ဒေါ်လရှင်များရှင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြက်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အာခတိလိုက်စားမှုတိုက်ဖျက်ရေးသမရဥဝင်းမြင့်ကိုတိုင်တကြံနှစ်တကူမိန့်ခွန်းမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေးမြင်လာရတဲ့အရေးယူကင်တွယ်မှုတွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစိုးရလက်ထက်အာခတိလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္နဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တိုင်းရိုက်လေးလိုက်မှာပတ်ဝန်းဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခရော်သုတဆောင်နဲ့ American တခွင်အလဲပါ American ပြည်တော်စုမှာတက်ကူဆက်သက်ဖို့အတွက်အထက်တန်းအဆင့်စာမေးပွဲတွေဘယ်လိုဖြေဆိုနိုင်တယ်လဲဆိုတဲ့အကြောင်းခုတစ်ပတ်သုတဆောင်နဲ့ American တခွင်မှာတင်ပြပေးမှာပါ။အင်ဒီယားနာပြည်နယ် Fort Wayne မြို့ကပညာရေးဝန်ထမ်းကိုကျော်သိန်းစိုးကိုကွန်အောင်ကဆက်သွယ်မြင်းမြန်တင်ပြထားတဲ့အပိုင်းတေကိုနားဆင်နိုင်ပါပြီ။
ဟုတ်ကဲ့ပါကိုကျော်သိန်းစိုးရေဒီ American ပြည်အောင်စုမှာပေါ့လေတက်ကတူမတက်ခင်မှာအထက်တန်းအောင်တဲ့အဆင့်သတ်မှတ်ထားတဲ့သင်တန်းတွေအကြောင်းကိုအရင်စပြီးတော့ပြောပြပေးပါလား
ကျွန်တော်တို့ဒီ America မှာတော့ထက်တန်းနေပြီးတော့ပြီးပေါ့ဗျာကျွန်တော်တို့တက်ကတူဝင်နိုင်ခွင့်ရအောင်ကျွန်တော်တို့၄မျိုးရှိပါတယ်ပထမဆုံးကတော့ရိုးရိုးသားပေါ့ဗျာ Core 40လို့ခေါ်ပါတယ်ဒုတိယကတော့ကျွန်တော် Honor Diploma ဆိုဂုဏ်သုတပေါ့ဗျာဂုဏ်သုတနဲ့ပြီးတာရှိပါတယ်နောက်တစ်ခုကတော့ SAT ပေါ့လေ Scholastic Aptitude Assessment ဟို Test ပေါ့လေသူကတော့ကျွန်တော်တို့ဟို SAT လို့ခေါ်ပါတယ်အဲ့ဒါကတော့သူကအင်္ဂလိပ်စာရဲ့သင်္ချာရဲ့စာရေးရဲ့ပေါ့လေ writing အဲ့၃ခုအောင်ရပါမယ်အဲ့ဒါနောက်တစ်ခုက GED ပေါ့လေ General Education Development ပေါ့လေအဲ့လိုပဲခေါ် General Education Diploma လို့ပဲခေါ်အဲ့ဒီ GED ကတော့မဖြစ်ပြင်အောင်ရပါမယ
်ဒီ regular ဟို school ကိုပေါ့လေအကြောင်းကိုပြန်ပြီးတော့မတက်ဖက်နဲ့ High School Diploma လက်မှတ်ယူတာလည်းရှိပါတယ်အဲ့ဒီအကြောင်းကိုနည်းနည်းပြောပြပါဦး
အင်းညနာမှာတော့ကျွန်တော်ရှိတည်တော့ကတော့ကျွန်တော်တို့ General Education Diploma ပေါ့ဗျာအဲ့ဒါပေးပါတယ်အဲ့ဒါလည်း High School နဲ့ဟိုညီရပေါ့ဗျာဟိုကျွန်တော်တို့စစ်ထဲဝင်လို့ရတယ်လက်ကတော့ဝင်လို့ရတယ်သူက8 core ပဲပေါ့ဗျာညီမြတယ်ပေါ့ဗျာဟို High School Diploma နဲ့ညီမြတယ
်ဆိုတော့ခုနကအကြောင်းကျွန်တော်တို့ပြန်ကောက်ရလို့ရှိရင်ခုန Core 40ပေါ့နော်ဥမာဒါကဒီတာမန်အထက်တန်းကျောင်းပေါ့ဆိုတော့ဒီအထက်တန်းကျောင်းမှာဒီဤမှာရှိတဲ့အထက်တန်းကျောင်းတွေရဲ့ဒီသင်ကြားမှုပညာရေးစနစ်ပေါ့အဲ့ဒီအားလေးကိုနည်းနည်းရှင်းပြပြအောင်ခင်ဗျာ
ဟုတ်ကဲ့ဒီမှာကျွန်တော်တို့ credit system နဲ့တွားရခင်ဗျဟိုကျွန်တော်တို့40 credit 40ပေါ့4နှစ်ပေါင်းမှာအဲ့ဒီမှာအဲ့ဒီ9တန်းနဲ့12တန်းမှာဟို4နှစ်ပေါ့ high school က4နှစ်ပေါ့လေအဲ့ဒီမှာကျွန်တော်တို့ semester ကနေပြီးတော့ semester တစ်နှစ်မှာ semester နှစ်ခုရှိတယ်ခင်ဗျเนาะ4လ4လ4လနှစ်ခါရှိတယ်အဲစုစုပေါင်း credit 40ရရမယ်เนาะ အဲ့ဒါကိုတချို့ကြတော့လည်းညံတော်တဲ့ကလေးကများများယူနိုင်တာပေါ့ဗျာကျွန်တော်တို့ဟို12လောက်10လောက်ထိတက်ယူလို့ရတယ်တချို့ကြတော့လည်းဟို8 credit လောက်ပေါ့လေကျွန်တော်တို့ one semester တခုကိုနော်အဲ့ဒါတခုရှိမယ်နော်အဲ့ဒါကနောက်ဆုံးနှစ်အပြီးမှာနောက်ဆုံးနှစ်ဥမာ3နှစ်ခွင့်နဲ့ပဲပြီးပြီး4နှစ်ပဲပြီးပြီးသူတို့ I step ပေါ့လေပြီးနေအချက်မီဆက်မှုပဲအောင်ရမယ်ပြီးတော့ end of course assessment ပေါ့လေနောက်ဆုံးအကြောင်းအပိတ်မှာကျွန်တော်တို့အင်္ဂလိပ်စာနဲ့သင်ချာနဲ့ဟိုစာရေးနဲ့အဲ့ဒါပါမှအဲ့ဒါလည်းအောင်ရမယ
်အထက်တန်းကျောင်းမှဆိုလို့ရှိရင်လည်းပဲဒါရိုးရိုးတန်းနဲ့ဂုံတူးတန်းဆိုပြီးတော့ကျောင်းသားတွေကိုအဲ့လိုခွဲထားတာရှိသေးတယ်ဆိုတော့အဲ့ဒီအကြောင်းလည်းနည်းနည်းရှင်းပြပါဦးဗျာ
ဟုတ်ပါတယ်ခင်ဗျာ honor diploma ပေါ့ဗျာသူကတော့ဂုံတူးတန်းပေါ့ဗျာဟိုဘွဲ့ယူတဲ့ခါမှလည်းကျွန်တော်စွဲကြိုးနဲ့ဟိုစွဲကြိုးနှလုံးပေါ့ဗျာနဲ့တခါတလေသုံးသူ့ရဲ့ GB ပေါ့လေအပတ်ပေါ်မှာမူတည်ပြီးတော့ honor တော့မှ high honor ပေါ့ဗျာရိုးရိုး honor နဲ့အဲ့လိုမျိုးရှိသေးတယ်ဗျာ honor မှာဂုံတူးတန်းမှာတော့ချိုကလေးအိုကျွန်တော်တို့၈တန်းလောက်တည်းကတော်တာဆိုတော့လေသူတို့ဝင်းနာနဲ့ကိုးရန်ကိုဆတာနဲ့သူတို့အော်နာတန်းမှာထည့်ထားတယ်ဗျ तू က AD ပဲကြတော့ဗျအဲ့တော့ तू ကအဲ့ကလေးကအဲ့လိုအော်နာတန်းမှာပုံဂုံလူတန်းမှာပုံမှန်သွားတဲ့ခါကျတော့ तू ကဟိုပတ်စံ scholarship ပေါ့ဗျများများရတယ်ပေါ့ဗျအဲနောက်ပြီးတော့ဟိုဥမာတက္ကသိုလ်တက်မယ်ဆိုရင်လည်းပဲဟိုဥမာ17တန်းလောက်မှာ12တန်းလောက်မှာတက္ကသိုလ် class ကို तू ကတက်ယူမယ်ဆိုလို့ရှိရင် तू ကနည်းနည်းလောက်ပဲပြရမယ်အများဆုံး3-4-50လောက်ပဲ class 2ကိုပေါ့လေဟိုအဲ့လောက်ပဲအလုံးလုံးပြရတယ်ဗျအဲ तू ကတက္ကသိုလ် class ကိုများများတက်ယူလို့ရတယ်။ तू မှာ chance ပိုများတယ်ဒီ honor ကိုဂုဏ်ယူတတ်တဲ့ကလေးက
။ဥမာဒီမှာဆိုလို့ရှိရင်ကျောင်းသားတွေရဲ့အရေးအချင်းကိုနောက်ဆုံးပိတ်ဟိုဆက်မေးပွဲနဲ့ပဲဟိုဆုံးဖြတ်တာပါလား။ဘယ်လိုပုံစံမျိုးဒီဆက်မေးပွဲစနစ်အကြောင်းကိုရှင်းပြပါလား
။ class တစ်ခုတိုင်းရဲ့သူ့ရဲ့ဆရာတယောက်စီရဲ့ပုံမှန်မှာ तू မှာသင်ယူညွှန်းတဲ့နေရှိတယ်။ तू ရဲ့လုတ်ပိုင်ခွင့်အပြည့်ပေးထားပြီးတော့ तू ကနေစစ်တာ။ဆိုတော့ဟိုတစ်နှစ်မှတစ်ခါနှစ်ခါအဲ့လိုမျိုးမဟုတ်ဘူးမဟုတ်ဘူး။ तू ရဲ့ဟိုပုံမှန်ဟိုလာစင်ဆောင်မှုမရှိမယ်ဟို final ရှိမယ်အဲ့ဒါတွေပေါ်ဟိုမှာကျွန်တော်တို့ဟို one semester 4လပတ်လုံးမှာဟို तू ကဟိုစီလျောင်းစီစဉ်သွားပြီးတော့မေးတာခင်ဗျစစ်တာခင်ဗျအဲ့ဒါတွေကိုအဲ့လိုသွားတဲ့နီးလန့်ပ
ြဒီအထက်တန်းမှာတစ်နှစ်ပြီးတစ်နှစ်ပြီးသွားတဲ့အခါမှာရောဒီចောင်းသားတွေအတန်းကိုအောင်မအောင်ပေါ့လေဘလို့ဆုံးဖြတ်လဲ
အဲတကယ်လို့မြန်မအောင်ငဲ့ရင်ဟိုနော်ဒီတချို့ခန်းတွေမှာမအောင်ငဲ့လို့ဟိုဟို GB မကောင်းတော့ဗျာဒီပြီးဆိုတော့ကျွန်တော်တို့ဟိုသူ့ရဲ့ပြန်ပြဟို
ဟာ great great မကောင်းတာပေါ့နော
် A လို့ B လို့ C လို့ဆိုရင်တခြားနည်းနဲ့လည်းဝင်လို့ရတယ်ဗျအချို့ကလည်းချီကျော်လက်ကျော်ဖြစ်ပြီးတော့တချို့ class တွေသူတို့မကြိုက်ကြဘူးလေဥပမာ government တို့လို့ဟာလား chemistry တို့ physics တို့လို့အဲ့လိုမျိုးတွေကလေးတွေကမကြိုက်ဘူးအဲ့မှာသူတို့အမှတ်တွေမကောင်းဘူးနဲ့ချီကျော်လက်ကျော်ကျခဲ့လို့ရှိရင်ကျွန်တော်တို့ SAT လို့ခေါ်တယ် Scholastic Aptitude Test လို့ခေါ်တယ်အဲ့ဒီ SAT နဲ့လည်းပဲဖြည့်ပြီးတော့ဟိုတက္ကသိုလ်အဲ့ဒါကိုတုံးချပြီးတော့တက္ကသိုလ်ဝင်လို့ရတယ်ခင်ဗျအ
ဲ့မှာကျွန်တော်တခုဟိုဖြတ်ပြီးတော့မေးချင်တာပေါ့လေဒီမှာတချို့တွေကြတော့အထက်တန်းကျောင်းကနေပြီးတော့ဟိုဟိုကျောင်းကိုဆက်မတက်တော့ဘဲနဲ့ထွက်ပြီးတော့မှအပြင်ကနေပြီးတော့ခုနကလိုပြောတဲ့ GED တို့ SAT တို့ကိုအဲ့ဒီပြည်ဒီပညာရေးအစီအစဉ်နေပေါ့လေအထက်တန်းအဆင့်သတ်မှတ်ထားတဲ့ပညာရေးအစီအစဉ်နေကနေတဆင့်ဒီဆမ်မွေးဘဲကိုပြန်ဖြေတာမျိုးတွေလည်းသိရပါတယ်ဆိုတော့ဥမာဘလို့ကျောင်းသားမျိုးတွေက high school ကနေပြီးတော့ drop out ပေါ့နော် high school ကနေဟိုထွက်လာတာပါလေ
ချို့ကြတော့လည်းကျောင်းမမှန်လို့ကျောင်းအပြက်များလို့ဖွက်လိုက်ရတာမျိုးတွေရှိတယ်လို့ချို့ကြတော့လည်းမအောင်တော့လို့ပေါ့ဗျာအကုန်လုံးကျနေပြီးတော့ဘလို့မကိုမလိုက်နိုင်လို့နော်ချို့ကြတော့လည်းကျောင်းမျိုးမျိုးကြောင့်ပေါ့ဗျာအကောင်းဆုံးကတော့အဲ့လိုမျိုးဟိုကျောင်းကလည်းမကြိုက်တော့ဘူးဟိုသူ့မှာလည်းပြဿနာတက်နေတယ်တို့တော့ဒီမှာကတော့ဥပဒေရှိတယ်ဆက်ချင်းနေအောင်မှာမဖြစ်မနေကြောင်းတက်ရမယ်ဆိုတော့ဥပဒေအရရှိတော့ကြောင်းမှာပဲရှိရမယ်ဆိုတော့ဥပဒေအရရှိတော့ဟိုလိုတချို့အခက်အခဲတွေတအားရှိလို့ရှိရင်တော့မိဘကနေပြီးဆုံးဖြတ်ပြီးတော့ကျွန်တော်တို့ကြောင်းကနေပြီးတော့ withdraw လုပ်ပြီးတော့ကျွန်တော်လုပ်ငန်းကိုင်တွေကိုဝင်တာလဲဒါလဲသူတို့ဟိုမှန်ကန်တဲ့လုပ်ရပေါ့ဒါပေမဲ့ဥပဒေအရရှိတော့တို့ကလည်းကြောက်ပြီးတော့ဘာမှဘလုံးဝမှမသိဘူးဖြစ်နေတာပေါ့ဗျာတို့တော့လည်းအဲ့ဒါကိုကျွန်တော်16နှစ်16နှစ်လောက်မှာမိဘကနေပြီးတော့တရားဝင် withdraw လုပ်ပြီးတော့ကျွန်တော်တို့ဟိုလုပ်ငန်းခွင်ကိုတန်းပို့လို့ရှိရင်တော့ဒါလည်းဟိုဘာမှအပြစ်မနာစာမရှိခင်မှာပေါ့ဗျာ
ပုံမှန်ပေါ့လေဟိုအထက်တန်းကျောင်းကနေထွက်လိုက်တဲ့သူတွေကြတော့အောင်နေလို့ဒီတက်မှတ်ထားတဲ့ SAT တို့ GED တို့ပြန်ဖြေလို့ရတာပေါ့ဆိုတော့အဲ့ဒီ program တွေအစီအစဉ်တွေအကြောင်းရောပြပြပြပြအောင
်ဟုတ်ကဲ့ GED ကတော့ General Education Diploma ကတော့ကျွန်တော်တို့အပြင်ကနေတက်တဲ့နှစ်မှာဝင်ဖြေလို့ရတယ်ခင်ဗျာသူကကျွန်တော်တို့ဟိုတချို့လို့ဟို session လေးတွေလည်းရှိတယ်ဟိုပါလေကျွန်တော်တို့ course ပေါ့လေ3-4လောက်တက်ပြီးတော့အပြင်ကနေဝင်ဖြေတာလည်းရှိတယ်အဲအဲ့ဒါအောင်လို့ရှိရင်ကျွန်တော်တို့တခါလေတက်တက်သူကလက်ခံတယ်နောက်ပြီးတော့ကျွန်တော်တို့စစ်ထဲဝင်တယ်လည်းလက်ခံတယ်အဲ့ဒါမအောင်ရင်တော့မရဘူးပြစစ်ထဲလည်းလက်မခံဘူး GD မပါလို့ရှိရင်တော့ကျွန်တော်တို့စစ်ထဲလို့ပါလို့လည်းလက်မခံဘူးကျွန်တော်တို့ဟိုရဲလို့ပါလို့မိတက်လို့ပါလို့လုံးလုံးမရဘူးဆိုတော့ GD ကတော့မအောင်မဖြေအောင်မယ် SAT ကတော့ကျွန်တော်တို့ကျောင်းမှရှိနေတော့မှဖြေရတာဗျဟိုကျောင်းမှဆိုတနေ့မှအနည်းဆုံး3ငါလောက်ဖြေလို့ဟိုပါပါလေဟိုလက်ရှိ၄နှစ်တွင်းမှာ3ငါ4ငါလောက်ဖြေလို့ရတယ်ဗျနှစ်စဉ်အလကားဖြေလို့ရတယ်ဘယ်လိုခေါ်မလဲအမှတ်အများဆုံးယူတာဟို အမများဆုံးယူတဲ့ခါကျတော့တချို့ချမ်းသာတဲ့မိဘတွေကတော့ခဏခဏဖြီးခိုင်းတယ်ခဏခဏဒါဟို6လတခါတော့ဖြီးခိုင်းတယ်ဆိုတော့သူကတတ်မှတ်ထားတဲ့အမှတ်ကတော့1200ပြတက္ကသိုလ်ဝင်ကွင်းအမှတ်ကတော့1200တိုးတော်လဲတချို့ဟို1300လောက်ဆိုရင် okay သွားပြီ1400လောက်ဆိုရင်တော့ကောင်းဆုံးပေါ့ဗျာချို့ဆိုရင် 1800 2000လောက်တော့ရတယ်ဗျာအဲကြောင့်လဲသူကခဏခဏဒါဟိုဘက်ဒီဇိုင်းမှတ်ဖြီးနေတော့အဲ့ဒါရလို့ရှိရင်တော့ကျွန်တော်တို့အခုနဟို call for ဒီပေါ့လေရိုးရိုး regular လမ်းကြောင်းနဲ့လည်းမလိုတော့ဘူးနောက်ပြီးတော့ owner လမ်းကြောင်းနဲ့လည်းမလိုတော့ဘူးဒီအဲ့ဒီကျွန်တော်ပြောတဲ့ SAD အမှတ်နဲ့ပဲဒီ1800လောက်နဲ့ပဲအကောင်းဆုံးတက္ကသိုလ်တွေလက်ခံနေပြ
တူတာဆောင်လေအမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါရှင်ခုတော့ဒေါခင်မျိုးထက်ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူဦးရေက350ကျော်ပါတယ်2015သကောင်စင်းအရလူဦးရေထက်ဝက်ကျော်ဟာအသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လှုပ်အားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လှုပ်အားကအတော့ကိုအားတက်စရာပါကျယ်ပြောတဲ့မြေနဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစေဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါ American ပြည်တော်စု California ပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ကြည်လက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီ America မှာကျွန်တော် California ပြည်နယ်မှာ Sacramento Valley ဆိုတာရှိတယ်သူတို့စပားကြီးစိုက်တော့အဲ့မှာအချို့ farm family တွေရှိတယ် generation line နေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှစိုးတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘွားတက်ခဲ့တဲ့ University of California Davis က rice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers တွေ activities တွေ workshop တွေသူတို့လုပ်ပြီးတော့သူတို့အဲ့ဒါဒီနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းဖြည်းဖြည်းဒီပညာပိုင်းရောတော့သူတို့ attitude တိုင်းတွေပါတိုးတက်အောင်အကြခဏ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အားလေးတွေးမိတာပါ
ဟုတ်ကဲ့ဆက်အဲ Sacramento မှာလူငယ်တွေကိုစိတ်ဝင်စားလာအောင်လုပ်တဲ့အနည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါဆက
်သူတို့ကျောင်းနေမှာလဲကျွန်တော်တွေ့တယ်ဗျာကျောင်းနေဆို elementary တွေမှာ school gardening တွေသူတို့လုပ်တယ်တခါလေးများအဲ့သူတို့ကျောင်းနေမှာဒီတမန်ကလေးတို့ညီကြီးမရှိတဲ့နေရာတွေမှာဥမာသူကတိတ်ချွားပေါ့နော်ညီစွေးကို18နဲ့လုပ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲအဲ့လိုမျိုးလေးတွေနဲ့သူတို့ဆွဲဆောင်ပြီးတော့ curriculum မှာထည့်တာလေးတွေနဲ့တချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီတကယ် working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့သူတို့ဒီ science of acai juice နဲ့ပတ်သက်တဲ့ဟာသူတို့ဒီမှာကြတော့ရေအကျယ်ကြီးဆိုတော့သူတို့ site တဲ့စနစ်ကတော့ပမာပြည်နဲ့တော့မတူဘူးပေါ့ဒါပေမဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီခဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောစာကိစ္စတွေအပင်ရဲ့ယောဂကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ့ machinery ဘိုင်းတွေသုံးရတယ်ရမ်းရတဲ့ခါကျသူတို့ရဲ့ safety ပေါ့နော် BN ရဲ့ကင်းရှင်းရဲ့အတွက်ကိုတတိထားမယ်ဟာတွေအဝေးဒရူအရာရဆတ်တုတ်တဲ့သူ့ရဲ့ဒီထရက်တာဒီမှာဘယ်လိုလှုပ်လိုက်တဲ့တကြောင်ဘယ်လောက်ထိဘေးရန်ကြီးကင်းသွားသလဲနောက်သူ့ရဲ့ခံချက်ပေါ့နော်ခံချက်ကဘယ်လိုအနေအထားမျိုးရှိတဲ့တကြောင်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲအဲ့ဒါမျိုးလေးတွေနဲ့သူတို့တင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ
်အောင်မြင်တာတွေ့ရလားဆရာ
အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေအရှင်းလုံးလို့ရတယ်နောက်ပြီးတော့တူနဲ့တူလည်းပို့ပြီးတော့ရင်းနှီးတဲ့အခါကျတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီအပေါ်မှာရှိန်တာလည်းပါမယ်နောက်ဒီနည်းပညာပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့သူရင်ပါတဲမရောက်တာပေါ့အဲ့ဒါကိုတဖြည်းဖြည်းချင်းဒီဘက်ကတက်ကူပိုင်းရောနောက်ပြီးတော့ဒီလေသမားကြီးတွေရောအကုန်လုံးဆဲဆောင်စီရောပြီးတော့သူတို့ကျင်းမြော်ဒီ community လေးကအပြည့်အစုံ atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်တည်းပြည့်ပြည့်သူတို့ရဲ့ attitude တွေပြောင်းလာအောင်စီရင်တဲ့သဘောလို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမယ်လို့မြင်လဲဆရာ
က ကျွန်တော်ညီမနေငယ်ပြန်ရောက်တော့ကိုနာခဲ့ဖြစ်တော့ကျွန်တော်ကွင်းညံငုံမဲ့မှာတော်ကြောင်းဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကကြောင်းလေးတစ်ခုလုပ်နေတယ်အခုဆိုရင်ခြေနဲ့ရှစ်ကူးတစ်ဆယ်ပေါ့၃၀၀ပါဝင်ရင်တော့ရှိသွားတယ်တခါလေးအဲ့ဒီဒါလေးသွားပြီးအဲ့ကလေးလေးတွေကိုမော်တီဗေးရှင်းနေနဲ့ထော်ပြောပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တကယ်မှာကျွန်တော်ကကလေးတွေရ ည်းမထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းခါရတယ်သူတို့မှပတ်ဆံလဲမလောက်မငါချင်းရဲကြတယ်သူတို့အားကြလောင်ရှိဘောနော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုတော့အတွေးပေါ့နော်ဒါလေးတွေကရှိလာနိုင်တော့အဲ့ဒါလေးတွေကကျွန်တော်အတွက်ကတော်တော်ကိုစိတ်ထဲမှာအမတ်တရားဖြစ်သွားတယ်အဲ့ဒါနဲ့ဒီလိုစိုက်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီတဲ့ခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီစိုက်ရေးပြူရေးကိစ္စတွေကပြည့်ချက်ကပါလဲမကြီးရတဲ့စည်းကွက်ပေါ့နော်လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေနောက်ပြီးတော့နှစ်ချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNA ရဲ့ထိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်။နောက်ယာတီကိုမှီလုပ်ရတယ်။နောက်နေဘူးဆက်ခါလုပ်ရတယ်။ပင်ပန်းကြတယ်ပေါ့နော်။အဲပင်ပန်းပြီးတော့ကျိုးမြက်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကမက်လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲ့လိုဝင်ငွေနဲ့ထွက်ငွေသူတို့မှမထင်ကြင်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းကျိုးရရဲ့ဒီယာတီလိုက်အမတော်ကြီးတွေပြီးနံချင်းငွေတွေပေါ့။ဒါတွေကဘာလဲရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအဲ့ခါကျသူတို့မှကျွေးမီနဲ့ပတ်သက်ဝင်လို့ဝင်ဘူးတွေကလည်းများများလာတဲ့ခါကျတော့သူတို့ရွေးစရာလမ်းကဘာလဲဆိုတော့ပြောင်းရတော့မယ်ဆိုတော့အဲ့လိုအခုခါမှာကျွန်တော်လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းတွေဖြစ်သွားတာပေါ့နော်ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆံရဖို့တုတ်ပြရမှာပေါ့နော်အဲ့ဆိုင်ရဖို့သူတို့တက်တော့တက်တာနဲ့လှုပ်ဖို့ကကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုတည်ချာနားလည်အောင်ကြီးညက်အောင်ကျွန်တော်တို့ဒီမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုပ်နိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော
်ဒေါက်တာမျိုးအောင်ကျော်ပါနောက်တစ်ပတ်မှာတော့စိုက်ပျိုးရေးမှာနီးသစ်တွေတုံးခဲ့လို့မြန်မာနိုင်ငံတွင်အောင်မြင်နေတာတွေကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါခရော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကမှခင်ဖြူတွေကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုရိုင်းရေးသားထားတဲ့စာကိုဒီနေ့တောက်ကြနေမှာလက်ခံရယူဖို့ရှိနေပါတယ်ဒါဟာဇွန်လ12ရက်နေ့မှာကောင်ဆောင်အုပ်စင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်ချိုးတင်ပြင်ဆင်မှုတွေဆောင်ရွက်နေချိန်မှာပဲဒီစာကိုလက်ခံရရှိမှာလည်းဖြစ်ပါတယ်ဒီစာကိုတော့နယူးယောက်မြို့ကနေတဆင့်ရောက်လာမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိကင်မြုံချူတည်ဆောင်လာခဲ့တာပါကင်မြုံချူဟာနှစ်ပေါင်း20အတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အဆင့်အမြင့်ဆုံးမြောက်ကိုရီးယားအရာရှိလည်းဖြစ်ပါတယ်ရှင် EU ဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုရဲ့ကိုတင်သွင်းတဲ့တန်မဏိနဲ့အပေါ်မှာတော့ဒီအခွန်25ရာဂိုင်တုံးနဲ့အလူမီနီယံသတ္ထုအပေါ်မှာအခွန်10ရာဂိုင်တုံးအမေရိကန်ဆွေးရကဒီနေ့တောက်ကြနေကစပြီးတော့တွန်းမြင့်စီကျက်လိုက်ပါတယ်။ဒါကြောင့်အတ္တလန္တိတ်ရပ်ဝန်းဒေသနိုင်ငံတွေမြောက်အမေရိကနိုင်ငံတွေနဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေတိုးလာစေပါတယ်။တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီးနိုင်ငံတွေနဲ့ပတ်သက်လို့တော့တန်မဏိနဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်သတ်ဖို့အမေရိကန်ကညှိနှိုင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးကသတင်းတောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်ရှင်။စပိန်ဝန်ကြီးချုပ်မာရီယာနိုရက်ဂျွိုင်းလွတ်တော်မှာအယုံကြည်မရှိအဆိုနဲ့ဒီကနေ့ဖယ်ရှားခံခဲ့ရပြီးတဲ့နောက်မှာတော့အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ထရိုဆန်ချက်စ်ဟာစပိန်နိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်လာပါတော့မယ်။တာဝန်ထမ်းဆောင်စဲစပိန်ခေါင်းဆောင်တူအယုံကြည်မရှိအဆိုနဲ့အခုလိုဖယ်ရှားခံရတာကတော့စပိန်ရဲ့ဒီမိုကရေစီစနစ်နှစ်ပေါင်း40ကာလအတွင်းမှာပထမဆုံးချိန်ပဲဖြစ်ပါတယ်ရှင်
။တရင်အချင်းချက်ကမှခင်ပြရိတ်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ View American အတန်ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းနိုမီတာ24 kHz တင်တဲ့တုံညလိုင်းဒိုမီတာ40 kHz 4040နဲ့လိုင်းဒိုမီတာ51 kHz 5805ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.